နေပေါ်နိုင်ငံမှာဒီကနေ့မွန်လွဲပိုင်းကအားပြင်းနဲ့ငရင်တစ်ခုထက်လှုပ်သွားပြီးတော့လူပေါင်း35ဦးမကတေဆုံးသွားပါတယ်။နေပေါ်မှာလွန်ခဲ့တဲ့သတင်းသုံးဘက်ကပဲအားပြင်းနဲ့ငရင်တစ်ခုလှုပ်ခဲ့ပြီးကယ်ဆယ်ရေးနဲ့ပြည်လဲထူထောင်ရေးတွေလုပ်နေစီမှာပဲအခုငရင်ကြီးတစ်ခုထက်လှုပ်တာပါ။အခုနောက်ဆုံးသတင်းအရလူပေါင်း1000ကျော်လဲတန်ရာရရှိထားတယ်လို့ပြည်ရေးဝန်ကြီးဌာနကပြောပါတယ်။ပြေအား 9.3 ရှိတဲ့ငရင်ဟာကတ်စမန်ဒူးမြို့တော်အရှေ့ဘက်မိုင်50နီးပါးကိုဗဟိုပြုလှုပ်တာလို့အမေရိကန်ဘူမိတိုင်းဒါရီဌာနကပြောပါတယ်။တနအီတွင်းမှာပြေအား 6.3 အထိမြင့်တဲ့ငရင်ပါဝင်နောက်ဆက်တွဲငရင်6ခုထပ်လှုပ်သွားပါတယ်။ငရင်လှုပ်လို့ UNICEF ကုလသမဂ္ဂကလေးသင်ငယ်များရုံအဆောက်အုံဟိုဘက်ဒီဘက်ရင်းခါပြီးတော့ဝန်ထမ်းတွေအားလုံးစပွဲအောက်မှာဝင်ပုံးရတယ်။နောက်တော့လမ်းမပေါ်ထွက်ပြေးရတယ်လို့အိမ်မှာရှိနေတဲ့ဝန်ထမ်းတူကပြောပါတယ်။ဒီကနေ့လှုပ်တဲ့ငရင်ဗဟိုချက်ဟာဧပြီလ25ရက်နေ့ကလှုပ်သွားတဲ့ပြင်အား 9.8 ငရင်ဗဟိုချက်ကနေပြီးတော့မိုင်60ကျော်ပဲဝေးတာပါပထမငရင်ကြောင့်လည်းလူပေါင်း 8,000 ကျော်တေဆုံးပြီးတော့ထောင်ပေါင်းများစွာအိုးအိမ်မဲခဲ့ရတာပါငရင်တန်တည်တဲ့သူတွေကိုအစိုးရကအကူအညီပေးရဲ့အဖွဲ့တွေအစားအစာရေနဲ့ယာယီနေဖို့နေရာတွေကူညီထောက်ပံ့ပေးနေပါတယ်အခုညီပေးလုပ်ငန်းတွေဟာနောက်ဆက်တွဲငရင်တွေရာသီဥတုဆိုးတာနဲ့ဝေးလံတဲ့ရက်တွေစီရောက်ဖို့ခက်တာတွေကြောင့်အစောပိုင်းရက်တွေမှာအတော်လေးအခက်အခဲကြုံခဲ့ရတာပါပြီးခဲ့တဲ့လကငရင်နဲ့အရေးပေါ်ကူညီကယ်ဆယ်ရေးအတွက်လိုအပ်တဲ့ရန်ပုံငွေဒေါ်လာ415သန်းတောင်းခံထားတာ22သန်းပဲရရှိသေးတယ်လို့ကုလသမဂ္ဂကပြီးခဲ့တဲ့သတင်းပတ်မှာပြောပါရစေ။